ရခိုင်ပြည်နယ်အစိုးရနဲ့ပြည်နယ်လွှတ်တော်ကြားမှမာနတွေထားပြီးတော့တင်းမာမှုတွေရှိနေမယ်ဆိုရင်ရခိုင်ပြည်သူတွေနင်းနာမယ်လို့ပြည်နယ်လွှတ်တော်ဥက္ကဋ္ဌဒီကနေ့သတိပေးလိုက်တဲ့အကြောင်းအရင်းကတော့ဘတ်ဂျက်ကိစ္စကြောင့်ဖြစ်ပါတယ်။ဧပြီလကနေပြီးတော့စက်တင်ဘာလအထိ6လဘတ်ဂျက်ထဲမှာပြည်ထောင်စုကချပေးတဲ့ကျပ်ငွေ80ဘီလီယံထဲမှာ6ဘီလီယံကိုပြည်နယ်လွှတ်တော်ကဖြတ်တောက်ခဲ့တာပါ။လွှတ်တော်ကိုယ်စားလှယ်တွေကတော့ဒေသဆိုင်ရာဖွံ့ဖြိုးရေးလုပ်ငန်းတွေမှာမလိုအပ်တဲ့စီမံကိန်းခေါင်းစဉ်တွေနဲ့တင်ပြနေတာပါဝင်ပြီးဒါရီဟာပြည်သူအတွက်အကျိုးမရှိဘဲကုန်ကျစရိတ်များတာကြောင့်ဖြစ်တယ်လို့ဘူးတိတောင်မြို့နယ်ရဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးထွန်းအောင်သိန်းကပြောပါတယ်
။ထောက်လာဘတ်ဂျက်ဖြစ်တဲ့မီနီဘတ်ဂျက်ထဲမှာဒေသစီကိစ္စရဲ့မြေတည်စီမံကိန်းတွေပါလာတဲ့အဲ့ဒီမြေတည်စီမံကိန်းတွေဟာမနှစ်ကတင်သွင်းတဲ့ဘတ်ဂျက်လုပ်ငန်းတွေဟာကုတိအခောက်တွေမပေါ်သေးတာရှိတယ်။ဒါတွေကိုဒေသဆိုင်ရာပြည်နယ်လွှတ်တော်ကိုယ်စားလှယ်ညှိနှိုင်းပြီးတော့ထောက်ရွေးဖို့အတွက်ကိုဒီကအကြံပြုတိုက်တွန်းတာတွေကိုပြည်နယ်အစိုးရကဒီတိုင်းပဲပြန်ပါလာတဲ့အတွက်ကြောင့်6ဘီလီယံကိုကျွန်တော်တို့ဖြတ်တောက်လိုက်ရတာဖြစ်တယ်။အဲ့ဒါလွှတ်တော်ကိုယ်စားလှယ်တိုင်းဟာတော့ဒီဘတ်ဂျက်တွေကိုဆုံးရှုံးမှုကအကုန်လုံးကျောက်ပါတယ်
2018-2019ဘဏ္ဍာနှစ်ရသုံးမှန်းချိန်ငွေစည်းရင်းနဲ့ပတ်သက်ပြီးဆွေးနွေးတော့ကလည်းပြည်နယ်အစိုးရဟာမလိုအပ်ဖက်နဲ့ငွေကြေးတွေကိုအသုံးပြုနေတယ်ဆိုပြီးတော့လွှတ်တော်ကဝေဖန်ထောက်ပြတာလည်းရှိနေပါတယ်။ဒါအပြင်လည်းရခိုင်နိုင်ငံရေးပါတီကိုယ်စားလှယ်တွေအများစုရှိတဲ့လွှတ်တော်နဲ့ NLD ဦးဆောင်တဲ့ပြည်နယ်အစိုးရတို့ကြားမှာတင်းမာမှုရှိတယ်ဆိုတဲ့သုံးသပ်ချက်တွေလည်းရှိနေပါတယ်။ဒါကြောင့်ရခိုင်ပြည်နယ်မှာအစိုးရနဲ့လွှတ်တော်ကြားအခုလိုဘတ်ဂျက်ကိစ္စတွေနာမကတခြားအကြောင်းအရာတွေမှာတင်းမာမှုရှိနေတယ်လို့မြင်နေရတဲ့အနေပတ်သက်လို့ရခိုင်ပြည်နယ်ရဲ့ဝန်ကြီးချုပ်ခေါင်းတဦးလည်းဖြစ်လက်ရှိမှာအမ်းမြို့နယ်ရဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးမောင်မောင်အောင်ကိုမေးကြည့်ပါရစေ
။ခုပြည်ထောင်အောင်ဖြစ်တဲ့အတွက်မာနရီကိုစီနဲ့သူ့ရဲ့လွှတ်တော်ဘသူကပို့ပြီးတော့ပဲအာဏာရှိတယ်လဲလုပ်ပိုင်ခွင့်ရှိတယ်လဲထက်တယ်လဲဆိုတော့သူ့ရဲ့ပြောရရင်ကလေးဆန္ဒလုပ်နေမယ်ဆိုရင်ကျွန်တော်တို့ကတကယ်ဒီမူစီနိုင်ငံရဲ့လက်ကျင့်တွေကိုမရသေးဘူးကျွန်တော်ထင်ပါကြ။ကျွန်တော်အနေနဲ့ကတော့ဒီနေ့ဖြစ်ပေါ်နေတဲ့ဒီဘတ်ဂျက်ကိစ္စကိုဒီအစိုးရကလွှတ်တော်ကနော်ပြည်သူတွေကိုစဉ်းစားပြီးတော့မှပူပေါင်းဆောင်ရွက်ဒီနေ့တော့ထင်ပါတယ်နောက်တစ်ခုကတော့ဒီနေ့ဒီရခိုင်ပြည်နယ်လွှတ်တော်နဲ့ဆိုရမှာလည်းတခြားကိစ္စတွေလည်းပါဝင်ပတ်သက်တာပေါ့နီဒီကျွန်တော်ဒီပင်ဂါလီကိစ္စတွေတန်တဲ့အစိုးရနဲ့ဆိုရတဲ့ကိစ္စတွေမှာလည်းလွှတ်တော်နဲ့အစိုးရသဘောထားချင်းကတော်တော်လေးဆန့်ကျင်တဲ့သဘောဖြစ်နေတယ်ဟောဆိုရအနေနဲ့ကလည်းဂလုတံမှန်နေဆိုတော့မှဒီစတန်ကိုသူကကင်ထားတာပေါ့နော်သူလည်းစေနာမမနဲ့ကောက်မဲ့တင်တဲ့ဟာကိုလုပ်တယ်လို့ကျွန်တော်တို့ကဒီလိုပဲတော့ညှိနှိုင်းပါတယ်သို့တော်လည်းသူတွေကိုစားပြုတဲ့လွှတ်တော်ရဲ့သဘောထားတွေဆန္ဒတွေကိုလူလူရှိပြီးတော့မှကိုမှန်တဲ့ဒီမိလူပြရင်လည်းဘလောက်ပဲလို့လို့စေနာဝင်နေဖြစ်တတ်ပါတယ်အခုလေဒီနေ့လွှတ်တော်မှာတခြားကိစ္စတွေလည်းပါတာပေါ့နိတခြားကိစ္စတွေမှာဒီစောင်းနဲ့လွှတ်တော်မှာတော့ပုတ်တိုက်မှုတွေကတစ်ပြေးပြေးနဲ့ကြီးထွားလာနေတဲ့အတွက်ကျွန်တော်ကတော့ထင်းထင်းလေးလေးနဲ့ညှိနှိုင်းဆောင်ရွက်ဖို့တော့လုံမဲလို့ကျွန်တော်ဒီလိုပဲမြင်ပါတယ်ခင်ဗျာ
တကယ်တော့ရခိုင်ပြည်နယ်ဟာအစိုးရအတွက်ထိတ်တန့်ဦးစားပေးဖြည့်ရှင်းနေရတဲ့ပြည်နယ်အစ်စ်မှာရှိနေပါတယ်လက်ရှိမှာကိုပဲဒီတခိုင်ပြည်နယ်ထဲမှာလူအခွင့်အရေးချိုးဖောက်မှုတွေကြီးကြီးမားမားရှိနေတယ်လို့နိုင်ငံတကာကစွပ်စွဲနေတယ်လို့ဗင်္ဂါလီရေးပြည်ထနာအပြင်တခါဒေသဆိုင်ရာနဲ့ပတ်သက်လို့လည်းဖွံ့ဖြိုးမှုနောက်ကျပြီးတော့ဆင်းရဲတဲ့ပြည်နယ်တခုလည်းဖြစ်နေပါဗျ။ဒီလိုအခြေအနေအမျိုးမျိုးနဲ့ပြည်ထနာအမျိုးမျိုးတွေကိုပြည်နယ်အစိုးရဟာလွှတ်တော်ကိုယ်စားလှယ်တွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်တာတွေကအားနည်းတယ်လို့လည်းမြောက်ဦးမြို့နယ်ရဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးထွန်းသာစိန်ကထောက်ပြပါဗျ
။လွှတ်တော်နဲ့အစိုးရဟာဘာပဲဖြစ်ဖြစ်ညှိနှိုင်းလို့ရတဲ့အရာအားလုံးကိုညှိနှိုင်းလို့တော်ဖို့ပါပဲ။ဖွံ့ဖြိုးရေးစီမံကိန်းတွေနဲ့ပတ်သက်ပြီးတော့လွှတ်တော်ကိုချပြတဲ့နယ်သက်ဆိုင်ရာမေဆန္ဒနေမြေကလွှတ်တော်ကိုယ်စားလှယ်တွေနဲ့ညှိနှိုင်းနိုင်တဲ့တိုင်တိုင်ပဲမဲလုပ်ခဲ့တယ်။အခုကဒီ UHRD လို့ခေါ်တဲ့ပြန်လည်လက်ခံရေးနဲ့ပြန်လည်ထူထောင်ရေးကော်မတီအနေနဲ့တော့ရခိုင်ပြည်နယ်လွှတ်တော်မှာတည်ဝင်ချပြတာတော့မရှိသေးပါဘူး။ဒါပဲမဲအလွတ်တဖော်အနေနဲ့တော့ဒေါက်တာဝင်းမြေအေးကနေပြီးတော့ကျွန်တော်တို့နဲ့နှစ်ကြိမ်လောက်တော့ပြစ်ဖြစ်ပါတယ်။တည်ဝင်တို့ဒီမောင်တော်ကိစ္စနဲ့ပတ်သက်ပြီးတော့တည်ဝင်ကျွန်တော်တို့ကိုချပြတာတော့မရှိသေးပါဘူး
။ရခိုင်ပြည်နယ်အစိုးရဟာပြည်နယ်လွှတ်တော်နဲ့ညှိနှိုင်းဆောင်ရွက်မှုအားနည်းတယ်ဆိုတဲ့ထောက်ပြချက်နဲ့ပတ်သက်လို့လည်းအမ်းမြူနယ်ရဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးမောင်မောင်အောင်ရဲ့အမြင်က
အဲ့တော့ယနေ့ကျွန်တော်အမြင်ကိုပုံပုံလေးပြောရင်တော့ယနေ့ပြည်နယ်ဆိုရဲဆောင်ရွက်မှုတွေကလွှတ်တော်ကိုသူကအောက်ဆန့်ညှိနှိုင်းမှုမရှိဘဲနဲ့သူမှန်တဲ့ထင်တဲ့ဟာတဲ့ဟာကိုသူလုပ်နေတဲ့ပုံတွေ့ရတယ်။အစိုးရကလည်းအောက်ကျုပ်ကမှလွှတ်တော်ကိုညှိရမယ်ဘူးလည်းမဟုတ်ပါဘူးခင်ဗျာတိုးတော်လည်းခုဟာကတော့သူရအနေနဲ့ကတော့လွှတ်တော်ကိုပြစ်ပယ်တယ်လို့ဒီလိုတော့လွှတ်တော်ကိုယ်စားလှယ်အများစုကခံစားနေရတယ်တယောက်နဲ့တယောက်ကဟိုအပြစ်ကိုပဲချောင်းနေပြီးတော့မှရှိတဲ့အသေးလေးပြစ်ကိုလည်းအကြီးလုတဲ့သဘောမျိုးတွေဖြစ်လာတဲ့အခါကျတော့ဒီတက်တန်းကလာသုံးမိကျော်ကနာမှာကျွန်တော်တို့တော်တော်စိတ်မကောင်းပါဘူးเนาะရခိုင်ပြည်နယ်မှာပြည်ထောင်ပေါင်းတောင်းချတော့ဖြစ်ကြတယ်ဒီလိုအထူးကကြားတဲ့အစိုးရနဲ့လွှတ်တော်နှစ်ယောက်ကြားမှာပုတ်တိုက်မှုတွေတီးထွားတာဟာတကယ်တော့နင့်နာဖို့ကပြည်သူတွေဖြစ်မှာပါကြာကျွန်တော်တို့အတတ်နိုင်ဆုံး တော့နားလည်မှုတွေနဲ့ရခိုင်ပြည်သူရဲ့မျက်နှာကိုကြည့်ပြီးဆောင်ရွက်ပါလို့ကျွန်တော်ဒီလိုပဲကျွန်တော်အကြံပြုချင်ပါတယ်
ဒါအပြင်လည်းရံပြည့်မြို့နယ်ရဲ့ပြည်နယ်အမတ်ဦးတမ်းမောင်ဦးကိုသူ့ရဲ့ Facebook စာမျက်နှာမှာရခိုင်ပြည်နယ်ရဲ့ပညာရေးစီးပွားရေးကျန်းမာရေးနဲ့အတူပြည်နယ်အစိုးရရဲ့အုပ်ချုပ်မှုတွေကိုဝေဖန်ရေးသားခဲ့တဲ့အတွက်ဆိုပြီးတော့ရခိုင်ပညာရေးမှုကတရားလိုလုပ်ပြီးတော့ဆက်သွယ်ရေးဥပဒေပုံမှန်66ကားကြီးနဲ့အမှုဖွင့်ထားတာရှိပါတယ်။ပြည်နယ်လွှတ်တော်ကိုယ်စားလှယ်တူကိုပြည်နယ်အစိုးရကအမှုဖွင့်တဲ့ကိစ္စနဲ့ပတ်သက်လို့မြောက်ဦးမြို့နယ်ရဲ့ပြည်နယ်လွှတ်တော်အမတ်ဦးထွန်းအောင်သိန်းရဲ့တုံ့သက်ချက်ကတော့
အဲ့ဒါဒီမိုကရေစီစိတ်တုံတယ်လို့ကျွန်တော်ပြောရမှာပေါ့လေဆိုတော့တရက်ကို Facebook စာမျက်နှာပေါ်မှာပုံရှုပ်ကိုရှုမဟုတ်ပဲ direct ကိုသူကထောက်ပြတာပဲဖြစ်တယ်အဲ့ဒါထောက်ပြတဲ့အခါကိုတက်ဆိုင်ရာပြည်နယ်ဆိုတော့ကတော့ငါတို့ကိုတိုက်ခိုက်တယ်ဆိုတော့တဖို့တရက်ကိုဆောင်တော့တဲ့အတွက်ကြောင့်ခုလိုဖြစ်တော့တာဖြစ်တယ်လို့ကျွန်တော်လည်းသုံးသပ်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ဝင်ကြီးချုပ်ဟောင်းဖြစ်တဲ့ဦးမမောင်အောင်ကလည်းအစိုးရနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကြားမှာမလိုအလားအပ်တဲ့တင်းမာမှုတွေမဖြစ်ဖို့တတိထားပြီးလို့မယ်လို့လည်းထောက်ပြပါတယ်
ဦးတမောင်ကိုလည်းခါလေးလေးကျွန်တော်တွေ့ရပါတယ်တူတဲ့ပြင်းထန်တဲ့ရေပောင်မှုကြီးအများကြီးရှိပါတယ်ဒီခင်ဆိုရကတမနာကြီးရောအခုလည်းတရှိရှိတဲ့တမနာကြီးတကွာတောင်းအောင်ဆန်ဒါဒီကိုလည်းမတင်တဲ့သူတွေကပြောဆိုညာရတက်နာပဲဗျာအဲ့ဒါဒီကြတော့မလုပ်ပဲနဲ့ဒီတယောက်ကြမှာလုပ်တယ်ဆိုတာဒါလည်းတဝါဝါတော့ကြပါဘူးဝေဖန်တာမကြိုက်ဘူးဆိုရင်တော့လည်းအနာကြီးဖြစ်တာပေါ့နော်မှားသွားတယ်ဆိုရင်လည်းသူပြောတာကိန်းကနန်းတစ်ခုမှားတယ်ဆိုတယ်ဒီကိန်းကနန်းကိုမှားတဲ့သူကိုထောက်ပြရင်လက်ခံပါတယ်တော့ကိုယ်စီလေဆိုတော့ဘာလဲပြောဒီအစိုးရကိုထိန်းချမို့ဆိုတော့သူကတော့ပြောစရာရှိတာပြောမှာပေါ့အတက်နိုင်ဆုံးပေါ့နော်ဒီလိုမျိုးတွေကိုဒီအစိုးရနဲ့တို့ကျွန်မမဖြစ်အောင်ထိန်းသိမ်းဖို့တော့လိုတယ်လို့ကျွန်တော်ဒီလိုပဲပြောပြရစီ
ဒီကိစ္စနဲ့ပတ်သက်လို့အစိုးရဘက်ကတုံ့ပြန်ချက်ကိုသိနိုင်ဖို့အတွက်ရခိုင်ပြည်နယ်အစိုးရရဲ့အကြံဉာဏ်မှုကိုတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပြီးမယ်အစိုးရအဖွဲ့အစည်းအဝေးရှိနေတဲ့အတွက်ဆိုပြီးတော့ဆက်သွယ်လို့မရခဲ့ပါဘူးရှင်ဒါပြင်လဲရခိုင်ပြည်နယ်ရဲကဗန္နာရေးအခွန်စီမံကိန်းနဲ့စီးပွားရေးဝန်ကြီးဦးကျော်အေးသိန်းကိုဥပဒေကရနှင်းထားတဲ့တာဝန်တွေမကျေပွန်လို့ဆိုပြီးတော့တာဝန်ကနေရဆိုင်မှုဆိုပြီးတော့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်12ဦးကနေပြီးတော့တိုင်ကြားထားတဲ့အမှုလည်းရှိနေပါတယ်။ဒါပြင်လည်းမနစ်ကဆိုရင်လည်းရခိုင်ပြည်နယ်ရဲ့စီပင်တရားရေးဝန်ကြီးဦးမင်းအောင်ဟာပြည့်ရထားတဲ့တာဝန်ကိုကျေပွန်အောင်ဆောင်ရွက်ခြင်းမရှိဘူးဆိုပြီးတော့ပြည်နယ်လွှတ်တော်ကိုယ်စားလှယ်အမှတ်18ဦးကတိုင်ကြားခဲ့ပြီးတဲ့နောက်ဦးမင်းအောင်ကိုတာဝန်ကနေပြီးတော့ပြီးခဲ့တဲ့ဇန်နဝါရီလမှာရဆိုင်ထားတာတွေလည်းရှိပါတယ်ရှင်။